န္တကပန်းနေတဲ့သစ်ခွာပန်းမျိုးစိတ်အုပ်စုကအများဆုံးဖြစ်ပြီးခုထိသစ်ပန်နာမည်နဲ့ရှာဖွေတွေ့ရှိထားတဲ့သစ်ခွာမျိုးစိတ်ပေါင်း 2,000 ခွဲရှိပြီလို့လေ့လာချက်တရမှာဆိုထားပါတယ်။သစ်ခွာပန်းဆိုတာအန္တတိကတိုက်ကလွဲလို့ကျန်တဲ့ကမ္ဘာတိုက်ကြီးတိုင်းမှာပေါက်ရောက်တယ်ဆိုပေမဲ့အများစုကအပူပိုင်းဒေသတွေမှာပေါက်ရောက်ဖူးပင်ကြတာပါ။ဗမာပြည်ကသစ်ခွာပန်းနေအကြောင်းပြောရရင်ဗြိတိန်ယုခဗေဒပညာရှင်1885ခုနှစ်ဖွာ Frank Kingdon Ward ကိုချန်ထားလို့မရပါဘူး။သူငယ်စဉ်တုန်းကဖခင်ရဲ့မိတ်ဆွေတူကမ္ဘာအရှေ့ပြားကပြန်လာကာဇမှာဖခင်ယုခဗေဒပေါမောက်ခနဲ့ပျောသံဆိုရန်တွေတဲ့မြမဗုဒ္ဓရမြစ်အထက်ပိုင်းမှာလူပြူတွေမရောက်ဖူးတဲ့နေရာတွေအများကြီးပဲဆိုတဲ့စကားသူနားရဲစွဲနေပြီး1912ခုနှစ်ကနေ1956ခုနှစ်အတွင်း55နှစ်တာကာလမှာမြန်မာနိုင်ငံတရုတ်နိုင်ငံယူနန်ပြည်နယ်နဲ့ဆွီချွန်ပြည်နယ်နောက်တိဘက်ဒေသတွေကိုတွားရောက်ပြီးပတ်မှုဆိုးလုပ်ပါတယ်မြန်မာနိုင်ငံမြောက်ဖျားကချင်ပြည်နယ်ကပန်းရှာဘုံတော်ဖွင့်ကန်းကသက်ဆွန်ဆံပြအဖြစ်အဆုံးခီးဖြစ်ပြီးထိတ်ထိတ်တန်တန်မဲကမ္ဘာရှာပါသက်ခွမျိုးကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒါကိုမြမသက်ခွပညာရှင်ဒေါက်တာဆောလွင်က
ကျင်းတော့တွေ့တဲ့ဟာလေပါစီယိုဘက်ဒနာဝါဒီယန်လို့ခေါ်ပါတယ်။ဘုတောင်နဲ့နောင်မွန်ကြားဘာဘူးလုံတောင်ဆိုတာရှိပါတယ်။ပေ6000ကျော်5000လောက်ရှိတယ်။အဲ့ဒီမှာပထမဆုံးစပြီးတော့တွေ့တာပေါ့နော်။အဲ့ဒီတော့ကတော့နာမည်မပေးရသေးဘူးပေါ့။ပထမတွေ့တာ1920မှာတွေ့တာနောက်တစ်ခေါက်ပြန်ရှာတော့မတွေ့တော့ဘူးเนาะနောက်တော့မှ1935ပတ်ချာလဲလောက်မှသူပြန်တွေ့တယ်အင်္ဂလန်နိုင်ငံရှိတဲ့ကျူဂါဒန်ကိုသူပို့တယ်အဲဒီကယုဂဗေဒပညာရှင်တွေเนาะမျိုးခွဲတော့ကမ္ဘာမှာတခြားဗမာမှာလည်းမရှိသေးတဲ့မျိုးဆိုပြီးသူ့ကိုဂုဏ်ပြုတဲ့အနေနဲ့ပါဖီယိုဘက်ဒနာဝါရီယာဆိုပြီးတော့နာမည်ပေးလိုက်တာသူကတော့အပင်ကိုစုပေါင်းတဲ့လူပေါ့เนาะဒီမျိုးခွဲတာကတော့ကျူဂါဒန်ကပညာရှင်တွေက taxonomics ရမျိုးခွဲပေးတာပေါ့
ကမ္ဘာမှာမြန်မာနိုင်ငံမှာပဲရှိတဲ့သစ်ခွားနက်ဟာကချင်ပြည်နယ်မှာပဲရှိပြီးကချင်ပြည်နယ်ဟာတရုတ်နယ်စပ်လဲဖြစ်နေတဲ့အပြင်သစ်ခွားဆိုတာတောကိုမှီပွင့်ရတာမို့သစ်တွေတရဝင်းနီးနယ်ရောတရားမဝင်နီးနယ်ပါခုတ်ထွင်ခံနေရတဲ့အတွက်မြို့ပြုံးမှာကိုစိုးရိမ်စရာရှိပါတယ်ဒါပေမဲ့
ရှိသေးတယ်ခင်ဗျာပူတာုံနဲ့နောင်မွန်ကြားပေါ့နော်အဲ့ဒီနေရာတွေမှာရှိပါသေးတယ်ခကဘူရာစီအေရီယာကိုအမျိုးသားဥယျာဉ်နေနဲ့သမတ်ပြီးတဲ့ချိန်အားစပြီးတော့တစ်တော့ကလည်းတိမ့်တိမ့်တော့သူ့ကောင်းတဲ့ယူရောင်းချတာမလောက်ရတော့ဘူးပေါ့နော်အရင်တော့ကတော့လောတွေမပေါ်တဲ့ချိန်နောက်ပြီးတော့ခရဗူရာစီအမျိုးသားဥယျာဉ်မဖြစ်သေးတဲ့အချိန်မှာတော့ဘုတာဟုဈေးထဲမှာတော့ရောင်းတာရှိတယ်ပေါ့နော်ဘာသာဘုတာဟုလာလို့ရှိရင်ဒါဘုတာဟုမှာပဲရှိတယ်ဆိုပြီးတော့လက်ဆောင်ဝယ်ကြတာပေါ့နော်အခုကတော့အဲ့လိုမျိုးတွေမရှိတော့ပါဘူးဒေသခံတွေလည်းမေးကြည့်တော့တောထဲမှာရှိပါတယ်တဲ့
ကချင်ပြည်နယ်ကသက်ခွနဲ့ဖူးပွင့်ဝေနိုင်ပေမဲ့ပန်းရိုးကြောက်ကြီးတက်တက်ရောင်းချဖို့ရခိုင်ရိုးမကသက်ခွတွေလည်းတဘာဝတိုင်းဖူးပွင့်နိုင်မဲ့အခွင့်အလမ်းနေရပတ်မြတ်တော်ဝင်လို့တင်စားတဲ့ရခိုင်သစင်တွေလည်းအတော်ကုန်နေသလို
ချင်းမှာဆိုလို့ရှိရင်တော်လေးနေသွားပြီအဲဒါ market economy ဖြစ်လာတဲ့အခါမှာနေစားကနေတရုတ်ပြည်တော်တော်များများပို့ကြတယ်လေပန်းရိုးကြောက်ဆိုပြီးတော့တရုတ်ပြည်ပို့တာသက်ခွအနေနဲ့မဟုတ်ဘူးသူကသက်ခွသက်ခွရိုးကြောက်ပဲလားပါရကြဆိုပြီးပို့တယ်ဟိုလုံးဝ extinct ဖြစ်သွားတာတော့မဟုတ်သေးဘူးခင်ဗျာဒါပေမဲ့ဒီ natural habitat population ကနေသွားတာပေါ့နော်တော်တော်ကြီးသူငယ်နေ20 30အလောက်တော့ abandonly မရှိတော့ဘူးပေါ့နော
်သစ်ခွားကိုပန်းအဖြစ်နဲ့အသိများပေမဲ့သစ်ခွားဟာဆေးဘက်လည်းဝင်ပါတယ်မြမသစ်ခွားမျိုးတွေတဲ့58မျိုးဟာဆေးဘက်ဝင်တယ်လို့ဆိုပါတယ်ဒန်ဒိုဘီယာလက်တန်ရှည်မျိုးအများစုကဆေးဘက်ဝင်တာပါသခွားပင်မပမ်းမပွင့်ရင်ပင်စီအောက်ခြေရင်းမှာလေးလက်မထားရှိပြီးဖြတ်တောက်အပူပေးပြီးတော့ခြောက်ခံတာပါဒီလိုနည်းနဲ့ရခိုင်ရိုးမကသခွားရိုးကြောက်တွေရိုးမကြောနေစားဖြတ်ပြီးတရုတ်တိုင်းရင်းဆေးဖော်တဲ့နေရာကိုရောက်သွားတာပဲဖြစ်ပါတယ်တရုတ်နိုင်ငံဘက်ကနေထိုင်းလိုပဲမျိုးဗီဇပြည့်ပြင်ထားပြီးဝင်လာတဲ့သခွားတွေနဲ့ပြည်တွင်းကသခွားတွေကိုနှိမ့်ရှင်ပြောပြသူကတော့အွန်လိုင်းပန်းချစ်သူအသင်းဝင်ပန်စီရဲ့ပါ
ရိုးရရရေတရုတ်ကရလေးဆက်မျိုးလေးပေါ့နော်အမွင့်ကြီးကြီးရဲ့တက်ကလေးရတော့ဘာလို့ဒီကဒေသသစ်ခွာခေါ်တာပေါ့ဗမာသစ်ခွာကိုလေဒေသသစ်ခွာလေးတွေကြတော့နူးနူးရွာရွာလေးတွေလှတယ်ဒါပေမဲ့ခံတော့မခံဘူးအကြည့်ရတဲ့ဟာတိတ်ကြည့်နူးရပေါ့ဟိုအမွင့်ကြီးကြီးရတော့ကြည့်လို့တော့ကောင်းပါရဲ့နိုင်ငံသားသစ်ခွာကြီးပွင့်မှပန်မှပိုးတန်တယ်လို့ထင်တာကို့ဗမာပြည်ရဲ့သစ်ခွာလေးတွေကလည်းရခိုင်ဘက်ကထွက်တဲ့သစ်ခွာများလေးတွေမော်လမြိုင်ဘက်ကထွက်တဲ့ဖအံဘက်ကထွက်တဲ့အဲဒေသမျိုးလေးတွေကလေတော်တော်လေးခံပါတယ်လေးလေးလှတယ်အမသစ်ခွာကတော့ပင်ရအကျန်းခံနိုင်တယ်အပွင့်ရအကျန်းမခံအပွင့်ရညူတယ်နိုင်ငံသားမျိုးဆိုရင်တစ်ပတ်လောက်၁၀ရက်လောက်ခံတယ်အမသစ်ခွာဆိုနှစ်ရက်သုံးရက်နဲ့နှုံးသွားတယ်
ဒီလိုဒေသတစ်ခွာတွေကိုလည်းရှာဖွေစုဆောင်သူတည်သနာလုပ်ရင်2012ခုနှစ်မှာတစ်ခွာပညာရှင်ဒေါက်တာဆောလွင်ဟာတနင်္လာရီတိုင်းမှာတစ်ခွာမျိုးသစ်ရှာဖွေတွေ့ရှိခဲ့ပါတယ်ရှင်။